မယူဆဝေးပြန်လည်နေရာချထားရေးပြုဟာဒုက္ခသည်များခလုံးကွင့်တောင်းခံသူများနှင့်အလားတူနောက်ခံသမိုင်းကြောင်းမှလာသူများအတွက်ပြန်လည်နေရာချထားရေးခီးလမ်းကြောင်းတိုးတက်စေရေးကိုကူညီပေးပါ New South Wales ပြည်နယ်ရှိမိသားစုများနှင့်တဦးချင်းလူပုဂ္ဂိုလ်များအတွက်ပြန်လည်နေရာချထားရေးဗျူဟာခရီးလမ်းကြောင်းအဆင်ပြေချောမွေ့ရန်ရည်ရွယ်ချက်ဖြင့် Multicultural New South Wales သည်ပြည်နယ်၏ပထမဆုံးပြန်လည်နေရာချထားရေးဗျူဟာကိုချမှတ်နေခြင်းဖြစ်သည် New South Wales တွင်နေထိုင်လျက်ရှိသည့်ဒုက္ခသည်များခေါလုံကွင့်တောင်းခံသူများနှင့်အလားတူနောက်ခံသမိုင်းကြောင်းမှလာသူများနှင့်ယင်းတို့အားထောက်ပံ့ကူညီနေသည့်အဖွဲ့အစည်းများနှင့်ဝန်ဆောင်ဌာနများထံမှကြားသိလိုပါသည်အောက်ဖော်ပြပါနယ်ပယ်များတွင်ဒုက္ခသည်ပြန်လည်နေရာချထားရေးခရီးလမ်းကြောင်းများနှင့်အတွေ့အကြုံများကိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ရာ၌သင်၏သဘောထားမှတ်ချက်သည်ကျွန်ုပ်တို့အားအထောက်အကူဖြစ်စေလိမ့်မည်ပညာရေးနှင့်လေ့ကျင့်သင်တန်းပေးရေးအလုပ်အကိုင်းရှာဖွေရေးကျန်းမာရေးနှင့်ရုပ်ပိုင်းဆိုင်ရာကြံ့ခိုင်မှုအိမ်ယာနေရာချပေးရေးဘာသာစကားနှင့်ပတ်သက်သည့်ဝန်ဆောင်မှုများတည်ယူပို့ဆောင်ရေးအရက်ဖက်အဖွဲ့အစည်းများတွင်ပါဝင်ခြင်းမိသားစုနှင့်လူမှုရေးဆိုင်ရာအထောက်အပံ့တရားမျှတမှုနှင့်ဥပဒေငွေရေးကြေးရေးပြန်လည်နေရာချထားရေးခရီးလမ်းကြောင်းတစ်ခုစီသည်တမူထူခြားသည်ကိုကျွန်ုပ်တို့သိရှိပါသည် New South Wales ပြန်လည်နေရာချထားရေးဗျူဟာ၏ရည်ရွယ်ချက်များအတွေ့ပြန်လည်နေရာချထားရေးခရီးလမ်းကြောင်းသည်ဩစတြေးလျသို့ရောက်ရှိပြီးပထမ10နှစ်နှင့်အခြေတကျဖြစ်စေရေးလုပ်ငန်းစဉ်ကိုဆိုလိုပါသည်သဘောထားမှတ်ချက်အား2022ခုနှစ်ဇူလိုင်လ31ရက်နေ့မတိုင်မီပေးပို့စီလိုပါသည်ပြန်လည်နေရာချထားရေးနယ်ပယ်များနှင့်နမူနာများပြန်လည်နေရာချထားရေးနယ်ပယ်များနှင့်နမူနာများကိုသင်၏ဘာသာစကားဖြင့်ကလစ်နှိပ်ပါစစ်တမ်းကိုဖြည့်ဆို့ပါ New South Wales ပြန်လည်နေရာချထားရေးဗျူဟာဆိုင်ရာစစ်တမ်းပူပေါင်းပါဝင်မှုအတွက်ကျေးဇူးတင်ပါသည် New South Wales ပြန်လည်နေရာချထားရေးဗျူဟာနှင့်၎င်းအားအကောင့်ထည့်ဖော်ရေးအစီအမံကြောင်းတင်ဤသဘောထားမှတ်ချက်သည်ကူညီတရင်ဖြန့်ဝေရာရောက်ပါလိမ့်မည်တင့်အနေဖြင့်အင်္ဂလိပ်စကားမဟုတ်သည့်အခြားဘာသာစကားပြောဆိုလိုသည့်အပြင်အင်္ဂလိပ်စာဖြင့်ရေးသားထားသည့်ဤစစ်တမ်းအားဖြည့်ဆို့ရန်အကူအညီလိုအပ်လျင် Multicultural New South Wales တယ်လီဖုန်းစကားပြန်ဝန်ဆောင်မှုလုပ်ငန်း3926112424တို့ဖုန်းခေါ်ဆိုပါတာဝန်မယူညှင်းဆိုချက်စစ်တမ်းအဖြေများကိုအမည်မသိအမည်လွဲဖြင့်ဖော်ပြသွားမည်ဖြစ်ပြီးတိုးသိပ်လျှို့ဝှက်ထားသည်စစ်တမ်းအဖြေများကို Multicultural New South Wales ကသာလျှင်ဝင်ရောက်ဖတ်ရှုနိုင်မည်မိသူတဦးတစ်ယောက်ကိုမျှမျှဝေပေးမည်မဟုတ်ပါစစ်တမ်းဖြေဆိုသူများထံမှတင်ပြလာသည့်ဘုံအကြောင်းအရာများနှင့်အခွင့်အလမ်းများအားနားလည်သဘောပေါက်ရန် Multicultural New South Wales အနေဖြင့်စစ်တမ်းအဖြေအားလုံးကိုစီစစ်သွားပါမည်ဘုံအကြောင်းအရာများနှင့်အခွင့်အလမ်းများသည် New South Wales ပြန်လည်နေရာချထားရေးဗျူဟာအတွက်အဓိကဦးစားပေးနယ်ပယ်များကိုစည်းစိမ်ရာတွင်အထောက်အကူဖြစ်စေပါလိမ့်မည်မာတီကယ်ချာရယ်နယူးဆောက်သွေးအနေဖြင့်ဗီဇာအခြေအနေနှင့်ပတ်သက်သည့်ဆုံးဖြတ်ချက်များအပေါ်ဝင်ရောက်ဆွဲဖက်ရန်တော်လကောင်းသို့မဟုတ်အမားလုတ်သည်ဟုထင်မှတ်ခံရသောလူပုဂ္ဂိုလ်များနှင့်သို့မဟုတ်အဖွဲ့အစည်းများအားအပြစ်ဖော်ဆုံးမခြင်းပြုရန်တော်လကောင်းအခွင့်အာဏာမရှိပါစစ်တမ်းစတင်ဖြေဆိုခြင်းကျေပွင့်ပြထားသည့်နေရာအလုံးကိုဖြေဆိုရန်လိုအပ်ပါသည်သင်နှင့်အကန့်ညီဆုံးအချက်တစ်ချက်ကိုရွေးချယ်ပါကျွန်ုပ်သည်ဒုက္ခသည်တူခိုးလွန်ခွင့်တောင်းခံသူတူနှင့်အလားတူနောက်ခံသမိုင်းကြောင်းမှလာသူတူဖြစ်ပါသည် ကျွန်ုပ်သည်ဒုက္ခသည်များနှင့်ဒုက္ခသည်အမိခံနောက်ခံဝန်းကျင်မှလာသူများကိုလုပ်ကိုင်ပေးနေသည့်ဝန်ဆောင်ဌာနသို့မဟုတ်အစိုးရမဟုတ်သောအဖွဲ့အစည်းဖြစ်ပါသည်ကျွန်ုပ်သည်အကျိုးသက်ရောက်ခံရမည့်ပြည်သူတစ်ဦးဖြစ်ပါသည်ဤဘာသာပြန်ထားသောအသံဖိုင်သည်ဒုက္ခသည်များခိုလုံခွင့်တောင်းခံသူများနှင့်အလားတူနောက်ခံသမိုင်းကြောင်းမှလာသူများနှင့်ဆိုင်သည့်စစ်တမ်းအားဘာသာပြန်ဆိုထားပါသည်တင့်အနေဖြင့်ဒုက္ခသည်များခိုလုံခွင့်တောင်းခံသူများနှင့်အလားတူနောက်ခံသမိုင်းဝန်းကျင်မှလာသူများကိုလုပ်ကိုင်ပေးနေရသည့်ဝန်ဆောင်ဌာနသို့မဟုတ်အစိုးရမဟုတ်သောအဖွဲ့အစည်းသို့မဟုတ်အကျိုးသက်ရောက်ခံရမည့်ပြည်သူတို့ဖြစ်သည့်အပြင်ယခုစစ်တမ်းအားဖြေးဆိုးရန်စကားပြန်လိုအပ်လျင် Multicultural New South Wales တယ်လီဖုန်းစကားပြန်ဝန်ဆောင်မှုလုပ်ငန်း3926112524သို့ဖုန်းခေါ်ဆိုပါ Safe Click ကိုနှိပ်ပြီးဆက်လုပ်ပါအမှတ်စဉ်နှင့်မြည်သည့်အရာကသင်၏အတွေ့အကြုံကိုအကောင်းဆုံးဖော်ပြသည်။ကျွန်ုပ်သည်ဒုက္ခသည်နောက်ခံဝန်းကျင်မှလာသူတူဖြစ်ပြီးအမြဲတမ်းနေထိုင်နိုင်သည့်ဗီဇာရှိပါသည်။ကျွန်ုပ်သည်ဒုက္ခသည်ဝန်းကျင်မှလာသူတူဖြစ်ပြီးယာယီဗီဇာဖြင့်နေထိုင်သူတူဖြစ်သည်။ယာယီအကာအကွယ်ပေးရေးဗီဇာသို့မဟုတ်လုံခြုံနေမည်စီးပွားရေးလုပ်ငန်းဗီဇာကျွန်ုပ်သည်ခေါလုံခွင့်တောင်းခံနေပါသည်ကျွန်ုပ်သည်ဒုက္ခသည်မဟုတ်သည့်နောက်ခံဝန်းကျင်မှလာသည့်ရွှေပြောင်းအခြေချနေသူတဦးဖြစ်ပါသည်အမှတ်စဉ်3ဩစတြေးလျတွင်နေထိုင်သည်မှာမြည်မြကြာနေပြီလေတစ်နှစ်ခွဲအောင်တစ်နှစ်ခွဲမှ5နှစ်9နှစ်မှ10နှစ်10နှစ်နှင့်အထက်အမှတ်စဉ်လေးတင်းအသက်ဘယ်နှစ်နှစ်ရှိပြီလဲ24နှစ်အောက်25နှစ်မှ34နှစ်ကြာ35နှစ်မှ44နှစ်ကြာ45နှစ်မှ54နှစ်ကြာ55နှစ်မှ64နှစ်ကြာ65နှစ်နှင့်အထက်အမှတ်စဉ်ကတင့်ဤလိန်အမျိုးအစားကြားမှမှာအဘယ်နည်းမကြားကြားမဟုတ်မမဟုတ်မပြောလိုပါအခြားရှိပါကပေါ်ပြပါအမှတ်စဉ်6တင်ဘယ်မှာနေထိုင်ပါသလဲ Greater Sydney Central Coast Central West and Orana Far West Hunter, Illawarra Shoalhaven, New England and North West, North Coast, Riverina Murray, South East Tablelands, Mapie Suluba. Masin Kone, Yidi Bada Zagago, Ignite Amyazo Pyosu Badale, Tin I Mache A Inia Duin Yeba.အမှတ်စဉ်8တင့်တွင်မတန်ဆွမ်းမှုရှိပါသလားရှိပါသည်မရှိပါမဖြေလိုပါအမှတ်စဉ်9တင့်မတန်ဆွမ်းသူတဦးကိုစောင့်ရှောက်နေရပါသလားဟုတ်ပါသည်မဟုတ်ပါမဖြေဆိုလိုပါအမှတ်စဉ်10ဩစတြေးလျသို့စတင်ရောက်ရှိစဉ်ကတည်းကတင့်အတွက်ကောင်းကောင်းအလုပ်ဖြစ်သည့်အရာမှအပင်ဤညီသည့်အရာကရယူသုံးဆွဲရန်သို့မဟုတ်ရှားဖွေရန်လွယ်ကူခဲ့သည်လဲဘဲအရာကအတွေ့အကြုံကောင်းဖြစ်ခဲ့သည်လဲစီလျော်သည့်အရာအလုံးရွေးချယ်ပါပညာရေးနှင့်လေ့ကျင့်သင်တန်းအလုပ်အကိုင်းရှားဖွေရေးကျန်းမာရေးနှင့်ရုပ်ပိုင်းဆိုင်ရာကြံ့ခိုင်မှုအင်ယာနေရာချပေးရေဘာသာစကားနှင့်ပတ်သက်သည့်ဝန်ဆောင်မှုများစကားပြန်များနှင့်ဘာသာပြန်ဆိုထားသည့်အချက်လက်များအပါတည်ယူပို့ဆောင်ရေအရက်ဖက်အဖွဲ့အစည်းများတွင်ပါဝင်ခြင်းမိသားစုနှင့်လူမှုရေးဆိုင်ရာအထောက်အပံ့ တရားမျှတမှုနှင့်ဥပဒေငွေရေးကြေးရေးအခြားရှိပါကဖော်ပြပါ။အမှတ်စဉ်7သင်အတွက်ကောင်းကောင်းအလုပ်ဖြစ်သည့်အရာအကြောင်းပြောပြပါ။သင်ဤမှတ်ချက်ကိုဤနေရာတွင်ရေးပါ။အမှတ်စဉ်12အထက်၌သင်ရွေးချယ်လိုက်သည့်အတွေ့အကြုံများသည်သင်အတွက်အဘယ်ကြောင့်ကောင်းကောင်းအလုပ်ဖြစ်သည့်အကြောင်းရင်းကျွန်ုပ်တို့အားအကျယ်တဝင့်ပြောပြပါ။သင်ဤမှတ်ချက်ကိုဤနေရာတွင်ရေးပါ။အမှတ်စဉ်13သင်ဤအတွေ့အကြုံအားပုံမူကောင်းမွန်အောင်ဖြစ်စေခဲ့လိမ့်မည်တစုံတစ်ခုရှိပါသလား။အမှတ်စဉ်14ဩစတြေးလျသို့စတင်ရောက်ရှိစဉ်ကသင်အတွက်ကောင်းကောင်းအလုပ်မဖြစ်ခဲ့သည့်အရာမှမြည်သည်နီ။မြည်သည့်အရာကရယူသုံးစွဲရန်သို့မဟုတ်ရှာဖွေရန်ခက်ခဲခဲ့သည်သို့မဟုတ်မြည်သည့်အရာကကြံ့ရင့်ခဲ့သည်စီလျော်သည့်အရာအလုံးရွေးချယ်ပါ။ပညာရေးနှင့်လေ့ကျင့်သင်တန်းအလုပ်အကိုင်းရှာဖွေရေးကျန်းမာရေးနှင့်ရုပ်ပိုင်းဆိုင်ရာကြံ့ခိုင်မှုအင်အားနေရာချပေးရေးဘာသာစကားနှင့်ပတ်သက်သည့်ဝန်ဆောင်မှုများစကားပြန်များနှင့်ဘာသာပြန်ဆိုထားသည့်အချက်အလက်များတည်ယူပို့ဆောင်ရေးအရက်ဖက်အဖွဲ့အစည်းများတွင်ပါဝင်ခြင်းမိသားစုနှင့်လူမှုရေးဆိုင်ရာအထောက်အပံ့တရားမျှတမှုနှင့်ဥပဒေငွေရေးကြေးရေးအခြားရှိပါကဖော်ပြပါမစင်ဆန်ငါသင်အတွက်ကောင်းကောင်းအလုံးမဖြစ်ခဲ့သည့်အရာအကြောင်းကျွန်ုပ်တို့အားပြောပြပါသင်ဤမှတ်ချက်ကိုဤနေရာတွင်ရေးပါအမစင်16အထက်၌ရွေးချယ်လိုက်သည့်အတွေ့အကြုံများသည်သင်အတွက်အဘယ်အကြောင်းကောင်းကောင်းအလုံးမဖြစ်သည့်အကြောင်းရင်းကျွန်ုပ်တို့အားအကျယ်တဝင့်ပြောပြပါသင်ဤမှတ်ချက်ကိုဤနေရာတွင်ရေးပါအစိုးရနှင့်သို့မဟုတ်အစိုးရမဟုတ်သောဝန်ဆောင်မှုဌာနများနှင့်ပတ်သက်ပြီးတင်တင်ပြလိုက်သည့်ပြဿနာတစ်စုံတစ်ရာအားထိတ်တန့်လျို့ဝှက်ထိမ့်သိမ်းထားမည်ဖြစ်ပြီးသက်ဆိုင်ရာဝန်ဆောင်ဌာနသို့မဟုတ်အေဂျင်စီယုံအားအရေးယူပေးမည်မဟုတ်ကြောင်းသတိချက်စီလိုပါသည်ဖြေရှင်းပေးရန်လိုသည့်ပြဿနာတစ်စုံတစ်ရာတင့်တွင်ရှိလျှင်အစိုးရဝန်ဆောင်ဌာနသို့တိုက်ရိုက်တင်ပြပါမစင်စခွန်ညီသည့်အရာကသင်၏အတွေ့အကြုံကိုပိုမိုကောင်းမွန်အောင်လုပ်ပေးခဲ့ရလိမ့်မည်နီးသင်၏မှတ်ချက်ကိုဤနေရာတွင်ရေးပါအမှတ်စဉ်18နယူးဆော့ဝေးပြန်လည်နေရာချထားရေးဗျူဟာနှင့်ပတ်သက်ပြီးအခြားဖြည့်ဆက်စရာသို့မဟုတ်အကြံပြုစရာတစ်စုံတစ်ရာရှိပါသလားသင်၏မှတ်ချက်ကိုဤနေရာတွင်ရေးပါsafe ခလုတ်ကိုနှိပ်ပြီးဆက်လုပ်ပါ။တင်းမထွက်ခွာသွားမည်။အမှတ်စဉ်19သဘောထားမှတ်ချက်ပေးရန်လွယ်ကူပါသလား။လွယ်ကူပါသည်မလွယ်ကူပါ။စစ်တမ်းတင်သွင်းပါ။ယခုအကူအညီလိုအပ်ပါသလား။ဩစတြေးလျတွင်အခြေချနေထိုင်သည့်အခါလူများကြုံတွေ့နေရသည့်အခက်အခဲများကိုဤစစ်တမ်းကကောက်ခံခြင်းဖြစ်သည်သင်သို့မဟုတ်သင်နှင့်တိကျွမ်းသည့်တစုံတယောက်အနေဖြင့်အကူအညီလိုအပ်လျင်တယ်လီဖုန်းဆက်သွယ်ရန်နံပါတ်များကတော့ Lifeline 131114 Beyond Blue ဖုန်းနံပါတ် 133922-4636Witness to a multilingual telephone hotline ဖုန်းနံပါတ် 1833845198 Mental Health line ဖုန်းနံပါတ် 1833311511 အဆိုပါဝန်ဆောင်မှုများသုံးစွဲသည့်အခါစကားပြန်ဝန်ဆောင်မှုများလည်းရရှိနိုင်ပါသည်အချိန်ကာလဖွင့်ချိန်ဤစစ်တမ်းဆွေးနွေးမှုကိုတင်ပြလိုသည့်မှတ်ချက်များအတွက်ဖွင့်ထားသည်တင်ဤသဘောထားမှတ်ချက်ကိုဇူလိုင်လ31ရက်တနင်္ဂနွေနေ့ဩစတြေးလျနိုင်ငံအရှေ့ပိုင်းစံတော်ချိန်ညနေ9:00နာရီနောက်ဆုံးထား၍အရောက်ပေးပို့ပါ ုံးသက်အကဲဖြတ်နေစဉ်ဤစစ်တမ်းဆွေးနွေးမှုတို့တင်ပြလိုသည့်မှတ်ချက်များကိုအကဲဖြတ်ခြင်းနှင့်သုံးသက်ခြင်းလုပ်နေစဉ်ပိတ်ထားသည်ဤစစ်တမ်းစီမံချက်အဖွဲ့သည်အဓိကကျသည့်အကျိုးဆက်ရလဒ်များကိုသတင်းပြန်ချပေးပါမည်အဆုံးသက်အစီရင်ခံခြင်းဤစစ်တမ်းဆွေးနွေးမှု၏အဆုံးသက်အကျိုးဆက်ရလဒ်များအားဤတွင်မှတ်တမ်းတင်ထားပါသည်၎င်းတို့မှာကောက်ခံရရှိသည့်တင်ပြချက်အားလုံး၏အကျဉ်းချုပ်အပြင်အနာဂတ်လှုပ်ဆောင်စရာအတွက်အကြံပြုချက်များပါဝင်နိုင်သည်ညူဆော့ဝေးပြန်လည်နေရာချထားရေးဗျူဟာသည်2022ခုနှစ်နှစ်ကုန်ပိုင်းတွင်ပြီးဆုံးပြီဖြစ်သည်ဘသူတို့ကနားထောင်နေသည်။ပါမောက်ခပီတာရှဲဂိုး AC နယူးဆောက်သွေးပြန်လည်နေရာချတာရေးနှင့်ယဉ်ကျေးမှုဆုံးညှိနှိုင်းရေးမှုချုပ် email settlemente@multicultural.nsw.gov.au ဆက်သွယ်လျက်နေပါနယူးဆောက်ဝေးပြန်လည်နေရာချထားရေးဗျူဟာနှင့်ပတ်သက်ပြီးနောက်ဆုံးသတင်းရယူလိုရင်ဤ link မှတဆင့်တင်ဤ email ကိုမှတ်ပုံတင်ပါတင်ဤ email ကိုလျှို့ဝှက်တိုသိပ်စွာထားရှိနေမည်ဖြစ်ပြီးအခြားမည်သည့်ရည်ရွယ်ချက်အတွက်များအသုံးပြုမည်မဟုတ်ပါ